မင်္ဂလာပါ။တမရကတော့ Laura Bush ကစာကြည့်တဲ့ဂုံကိုချီချီပပသုံးလေးကပြောတာသတိထားမိပါတယ်။စာကြည့်တဲ့ကကာလာအဆက်ဆက်ကပညာရီကိုရောပညာရှိကြီးတွေကိုရောအခမဲ့ပေးနိုင်တဲ့နေရာလို့တမျိုးစာကြည့်တဲ့တွေမှာကဘာကြီးအကြောင်းကလေးတွေမိကုန်ထုတ်ကြအပြေရှားကြနဲ့ဆိုတော့ကလေးတယောက်ဟာစာကြည့်တဲ့ကိုတခါသုံးမိတာနဲ့ပညာရေးတကားကအမဲပွင့်တော့တာပဲလို့တဖုံစာအုပ်တအုပ်ရဲ့တန်မိုးကတကူတော်အကျင့်ကနေအများနဲ့အမြင်ချင်းဖလှယ်တဲ့အဆင့်အောင်ပြောင်းပြစ်နိုင်တာမျိုးမို့စာအုပ်ရှိနေသမျှကျမတို့တွေအထီးကျန်ဘယ်တော့မှမဖြစ်နေပါဘူးလို့တနည်းပေါ့လူလောကအတွက်ဒီလိုအရေးပါတဲ့စာကြည့်တဲ့ရဲ့အနေထားကကိုယ်နိုင်ငံမှာဘယ်လိုများရှိပါလဲစာကြည့်တဲ့ပညာအနေထားကဘယ်လိုပါလဲမြန်မာနိုင်ငံကနေအမေရိကမြောက်အီလီနွိုင်းတက္ကသိုလ်ကိုစာကြည့်တဲ့လေးလာရေးခီးရောက်နေတဲ့ဆရာဦးထွန်းအောင်ကျော်ကိုကြုံနှုံဆောင်ကိုက်မေးပြလိုက်ပါတယ်ဦးထွန်းအောင်ကျော်ကရတနာပုံတက္ကသိုလ်စာကြည့်တဲ့နဲ့သုတေသနပညာဌာနကကတိကပါလေးလာရေးခီးမှာဦးထွန်းအောင်ကျော်အပြင်ရန်ကုန်တက္ကသိုလ်စာကြည့်တဲ့ကဒေါ်မိမိခင်လဲပါပါတယ်စာကြည့်တဲ့နဲ့သုတေသနပညာအတူကစာသူလို့ခေါ်နေတာပေါ့လေစာကြည့်တဲ့အကြောင်းအပြင်စာသူပညာရဲ့အကြောင်းလဲမေးချင်တော့ဦးထွန်းအောင်ကျော်ကိုဥတီမေးပြပါတယ်ဆရာရဲ့အဆိုအရစာကြည့်တိုင်းနဲ့သူတေသနာပညာဌာန၃ခုရှိတယ်လို့သိရပါတယ်။ရန်ကုန်အရှိပိုင်းတက္ကသိုလ်တန်လှင်မာရဲ့ရန်ကုန်တက္ကသိုလ်မာရဲ့နောက်ပြီးရတနာပုံတက္ကသိုလ်မာရဲ့ဌာနကြီး၃ခုရှိတာတော့ဟုတ်ပါပြီ။တည်ယူခြင်းသူစိတ်ဝင်စားသူရောရှိရဲ့လား။ဒါကအကြောင်းမဲ့မိကုန်မဟုတ်ပါဘူး။တခါတခါသမိုင်းဘာသာရက်မှာတောင်ရှောက်မဲ့သူမရှိဖြစ်နေတတ်သေးတယ်မဟုတ်လား။စာသူပညာသင်ယူဖို့စိတ်ဝင်စားမှုနဲ့ပတ်သက်လို့ကတော့ဆရာဦးထွန်းအောင်ကျော်က
ပြောမယ်ဆိုရင်ဟိုးရင်တော့ကတော့စာကြည့်ပညာတော်တော်စိတ်ဝင်စားတယ်။ဘာကြောင့်လဲဆိုတော့ဒီစာကြည့်တဲ့ပညာဒီပလိုမာကိုခေါ်လိုက်လို့ရှိရင်လူတွေကထောင်ချီပြီးလျှောက်ကြတယ်။အဲ့ဒီမှာသူကအများဆုံးကျွန်တော်လက်ထက်မှာ50ပဲသူကကန့်တတ်တယ်။ဒါပေမဲ့နောက်ပိုင်းကျတော့လူကနည်းနည်းလေးနည်းလာတယ်။ဒီစာကြည့်တဲ့ပညာဘကူလျှောက်တယ်လို့။ဒါပေမဲ့အခုနောက်ပိုင်းကျတော့ဒီအခွင့်အလမ်းတွေတာလာလို့လားမသိစာကြည့်တဲ့ပညာတော်တော်စိတ်ဝင်စားပြီးတော့မီတာပြောင်းလာတဲ့လူတွေတောင်မှရှိလာခဲ့တယ်။အဲ့တော့တော်တော်လေးတော့ဟိုစိတ်ဝင်စားမှုရှိလာတယ်လို့ပြောရမှာပေါ့နော်ခုနောက်ပိုင်
းဆရာစကားကအားရစရာပါပဲကျောင်းသားတွေစိတ်ဝင်စားမှုကမစိုးဘူးလို့ဆိုရမှာပေါ့ဒါပေမဲ့ဒီပညာရက်ကမြန်မာနိုင်ငံမှာဌာနတစ်ခုဖွင့်နိုင်လောက်အောင်ဖြစ်လာတာတခြားဘာသာရက်ဌာနတွေနဲ့စာရင်အတော်လေးနောက်ကြပါတယ်1990နောက်မှထင်ပါရဲ့အရင်တုန်းကမရှိခဲ့ပဲနောက်ပိုင်းမှရှိလာတာဆိုတော့စာသူဌာနရဲ့လို့ဌာနကြီးတစ်ခုဖွင့်ဖို့လိုကောလိုအပ်ရဲ့လားဘာကြောင့်ဒီဌာနဖွင့်ဖို့ရှိဖို့လိုတာပါလဲဒီမေးခွန်းကိုတော့ဆရာက
တင်ကြားရေးမှာကဘေးကနေပြီးတော့အဓိကပံ့ပိုးနာစာကြည့်တိုက်ပဲဒီစာကြည့်တဲ့ရဲ့ပံ့ပိုးမှုအားနေလို့ရှင်သူတို့ရဲ့တင်ကြားရေးမှာလည်းနည်းနည်းတော့အားရဝမယ်လို့ထင်နေလေအဲ့လိုမျိုးသူကထိထိရောက်ပံ့ပိုးနိုင်အောင်ဒီစာကြည့်တဲ့မှုတွေကရေချင်းပြေဝဖို့လိုတယ်အဲ့တော့ရေချင်းပြေဝတဲ့စာကြည့်တဲ့မှုတွေရှိနိုင်ဖို့ကတော့ဒီစာကြည့်တဲ့ပညာလိုအပ်နေမှာပဲအဲ့တော့စာကြည့်တဲ့ပညာသည်လိုအပ်တယ်လို့ပဲပြောနေမှာလေ
ဟုတ်တာပေါ့စာကြည့်တဲ့ဆိုတာရှိမှတော့အဟုတ်အဟက်ကျွမ်းကျင်တဲ့စာကြည့်တဲ့ပညာရှင်လို့တာပေါ့စာကြည့်တဲ့မှုကောင်းတယောက်ရဲ့လက်အောက်မှာမှစာကြည့်တဲ့ကောင်းတစ်ခုဖြစ်လာနိုင်တာအခုမြန်မာနိုင်ငံမှာအမျိုးသားစာကြည့်တဲ့တို့ရန်ကုန်တက္ကသိုလ်မန္တလေးတက္ကသိုလ်စာကြည့်တဲ့တွေအပြင်တခြားစာကြည့်တဲ့လေးတွေဟိုမှာဒီမှာရှိနေတာပဲအထူးသဖြင့်အရင်အစိုးရမင်းများလက်ထက်ကထူထောင်ခဲ့တဲ့ပြန်စစ်စာကြည့်တဲ့ဆိုတာမျိုးတွေပေါ့စာကြည့်တဲ့တာဝန်ကိုကျောင်းရပုဂ္ဂိုလ်ကတာဝန်ယူလိုက်တာတို့စာအုပ်စုအစိုးရပိုင်းနဲ့ဆက်နွှဲတဲ့စာရေးဆရာတွေရဲ့စာအုပ်တွေ policy စာအုပ်တွေပဲဖတ်เสียရရှိတာတို့စာကြည့်တဲ့စစ်စစ်နဲ့မတူဖြစ်ခဲ့တဲ့တာရကတွေရှိခဲ့တာပဲအခုကစာကြည့်တဲ့အနေထားကဘလို့ပါလဲဒီအမေးကိုဆရာဦးထွန်းအောင်ကျော်က
ကောင်းတဲ့အနေထားရှိတဲ့စာကြည့်တဲ့တွေကိုလည်းသတိထားမိတယ်လို့ပဲနည်းနည်းသိပြီးတော့အားနည်းမှုရှိနေတဲ့စာကြည့်တဲ့တွေလည်းသတိထားမိတာပေါ့အများအပြားတော့ကောင်းတဲ့စာကြည့်တဲ့ဒီ academic library ကအများသောအပြားတော့သူရဲ့ function တွေရောသူရဲ့ service တွေရောကောင်းတယ်သူအသုံးပြုတဲ့လူတွေလည်းများတယ်ပေါ့ဒါပေမဲ့အခု public library လိုပြောနေအဲ့ပြန်ဆက်စာကြည့်လိုက်တဲ့ကြတော့နည်းနည်းအသုံးပြုတဲ့လူကစာကြည့်တဲ့အတိုင်းအတွက်ပြောမယ်ဆိုတော့အသုံးပြုတဲ့လူကလည်းနည်းနည်းနည်းတယ်လို့ပြောရမယ်ဒါပေမဲ့တချို့ပြန်ဆက်စာကြည့်လိုက်ဒီမှာတကယ်ကိုသုံးရပါတယ်အဲ့တော့ကြည့်မယ်ဟေ့ဆိုတော့တကယ်ထိထိရောက်ရောက်နဲ့ပံ့ပိုးပေးနိုင်တာကတော့ဒီ academic library တွေကပို့ပြီးပံ့ပိုးပေးနိုင်တာတွေ့ရတယ်
တော်သေးတယ်လို့ဆိုရမှာပါ။ပညာရဲ့စာကြည့်တိုက်တွေလောက်အစစ်မမြင်တာထား။ပြန်ဆက်စာကြည့်တိုက်တွေကိုလည်းအများပြည်သူအသုံးပြုနေပြီဆိုလို့ဝမ်းပါမိတာအမှန်ပါပဲ။အများပြည်သူစာကြည့်တိုက်တွေပြီးတော့ပညာရဲ့စာကြည့်တိုက်တက္ကသိုလ်စာကြည့်တိုက်တွေဆိုပါတော့အဲ့ဒီစာကြည့်တိုက်တွေကိုရောကျောင်းသူကျောင်းသားတွေအသုံးပြုကြရဲ့လား။အခုစာကြည့်တိုက်ပညာရှင်တွေရောက်နေတဲ့မြောက်အီလီနွိုင်းတက္ကသိုလ်မှာကစာကြည့်တိုက်ကတက္ကသိုလ်ရဲ့အသေးနှလုံးလို့ဆိုရလောက်အောင်အရေးပါနေတာအခုလေးလာရေးခီးထွက်လာတဲ့ဆရာဆရာမနှစ်ယောက်အမြင်အတိုင်းပါပဲ။ ကျောင်းဖွင့်ကကျောင်းပိတ်အထိစာကြည့်တိုက်ထဲမှာကျောင်းသားတွေလှုပ်ရှားနေကြတာစာအုပ်စာတန်းရှာကြသူတေသနာလှုပ်ကြအချင်းချင်းဆွေးနွေးကြဖလဲကြခုဆရာဆရာမတို့ရောက်လာတဲ့အချိန်ဆိုစာကြည့်တိုက်မှာကျောင်းသူကျောင်းသားတွေပြပန်းခတ်စာမွေးပွဲရာသီရောက်နေပြီကိုမြန်မာနိုင်ငံတက္ကသိုလ်တွေမှာရောစာကြည့်တိုက်ကိုကျောင်းသားတွေအသုံးချကြရဲ့လားဒီမေးခွန်းကိုဆရာဦးထွန်းအောင်ကျော်က
သုံးချတာလဲရှိတော့ရှိပါတယ်တိုင်းမဲ့လဲနည်းနည်းလေးလို့ပြောမှာပေါ့နော်ဒါကြောင့်သားကြောင့်သူတွေရဲ့သူတို့ရဲ့ခံယူချက်နဲ့လဲဆိုင်တာပေါ့သူတို့စာသင်ချိန်ပြင်ပမှာသူတို့ဘာတွေဖတ်ခြင်းလဲဘာတွေလေ့လာခြင်းလဲအဲ့ဒါပေါ်မှာမူတည်ပြီးတော့အသုံးချတဲ့လူပါပေါ့ပြတ်သွားတယ်ရတာမူတက်ကသူစာကြည့်တယ်မှာသူဘာရှိလဲဆိုတော့ internet free ပေါ့နော် wifi ပေးထားတဲ့အတွက်ဒီ wifi ကိုအားတဲ့အချိန်တိုင်းလာပြီးတော့သုံးရတယ်တချို့တွေကတော့သူတို့ဘာလဲဆိုသူတို့ scholar ဖြည့်ဖို့အတွက်ကိုရှာကြတာတွေရှိတယ်နောက်သူတို့သိကျင်တာလေးတွေအတွက်ပြင်နေဆိုင်ရာတွေရှာကြတာတွေရှိတယ်ဒါမဲ့လဲတချို့ကြတော့သူတို့ကဒီမှာလာပြီးတော့ social media အသုံးပြတာလေးတွေအားလေးတော့ရှိတယ်အဲ့တော့ခြုံလို့ပြောမယ်ဆိုရင်စာကြည့်တဲ့ကိုကျောင်းသားတွေရဲ့စိတ်ဝင်စားမှုသည်တင်တဲ့လောက်တော့ရှိသေးဘူးလို့ပဲပြောရမှာပဲ
အခုအစီရင်ခံခဲ့တာကဆရာဦးထွန်းအောင်ကျော်နဲ့တွေ့တုံးဆောင်ခိုက်မေးပြမြန်ပြတဲ့ထဲကတချို့တဝက်ပါကြံပိုင်းကိုနောက်တစ်ပတ်မှာဆက်အစီရင်ခံပါမယ်စားပြီးမြင့်ပြီးလူမျိုးတင်ပါစေ